ခုချိန်ဟာရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်ပို့ပေးနိုင်တဲ့အခြေအနေမဟုတ်သေးတဲ့အကြောင်းနဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့သူတို့နေထိုင်နေရတဲ့အခြေအနေကိုပိုပြီးကောင်းမွန်အောင်လှုပ်ဆောင်ဖို့လိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးလူဦးရေနဲ့ဒုက္ခသည်များဆိုင်ရာလက်ထောက်ဝန်ကြီးဂျူလီယာတာဗော့ခ်နိုက်စ်ကတစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးပီတာဟက်စ်နဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေရေးဆွေးနွေးတဲ့အကြောင်းဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပ်ပြန်နိုင်ရေးကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းတွစ်တာလူမှုကွန်ရက်မှာရေးသားထားတာကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံယုံတွေကလည်းမနေ့ကပြန်လည်ဖော်ပြကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေရပ်ပြန်နိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းမှပံ့ပိုးကူညီမှုများတောင်းခံခဲ့ပါတယ်မနေ့ကဝန်ကြီးချုပ်ရုံးမှကျင်းပခဲ့တဲ့အဆင့်မြင့်အစည်းအဝေးမှာနိုင်ငံတကာအတိုင်းဝိုင်းကရိုဟင်ဂျာအရေးကိုထောက်ခံအားပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ဒီအဆင့်မြင့်အစည်းအဝေးကိုတက်ရောက်ခဲ့ကြတဲ့ Saudi Arabia, Iran, Palestine, Turkey, Qatar, Kuwait နဲ့တရုတ်နိုင်ငံတွေကတန်တမန်တွေကလည်းရိုဟင်ဂျာအကြက်တဲနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကိုပံ့ပိုးကူညီမယ်လို့ဂရိကဝေပြုခဲ့ကြပါတယ်မြန်မာစစ်ကောင်စီဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကတထောင်ကျော်ကိုနေရပြန်လည်လက်ခံဖို့စီစဉ်နေတဲ့အကြောင်းပြောဆိုထားပါတယ်ရှင်